ဖိလစ်ပိုင်နိုင်ငံကနှစ်စဉ်ချီးမြှင့်နေတဲ့ရာမွန်မက်ဆီဆီစုကိုဒီနေ့အတွက်နိုင်ငံပေါင်း9နိုင်ငံကလူပုဂ္ဂိုလ်9ယောက်ရွေးချယ်လိုက်တဲ့အထဲမှာမြန်မာနိုင်ငံကမြန်မာနောင်သတင်းဌာနအဟိတာချုပ်ကိုဆွေဝင်းလည်းရွေးချယ်ခံရပါပဲ။လူမှုအဖွဲ့အစည်းတွေအတွက်ဆောင်ရွက်ချက်တွေပေါ်ကြည့်ပြီးဒီစုကိုချီးမြှင့်တာလို့စုရွေးချယ်ရေးအဖွဲ့ကသူ့ကိုအကြောင်းကြားတယ်လို့ကိုဆွေဝင်းကပြောပါတယ်
။ဒီကတော့သတင်းစာပညာနဲ့တဆင့်လူလောကရဲ့ဒုက္ခဒုက္ခပေါ့နော်။တတ်တာရအောင်လူမှုထူးချွန်စုဆိုပြီးတော့နော်လူမှုရေးရဆောင်ရွက်ခဲ့တာကြီးရှိတယ်နောက်တစ်ခါကျတော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့မှအတိုင်းအတာတစ်ခုထိပြေလျော့အောင်ဒီသတင်းစာပညာကနေပြီးတော့မှထမ်းဆောင်နေဆိုပြီးတော့အဲ့ဒီသဘောမျိုးနဲ့ပြီးတယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းကြားပါတယ
်အခုလိုချင်းချင်းခံရတဲ့အတွက်ဝမ်းသာပါပဲမြမလူဖွဲ့စည်းမှာဆွမ်းဆန်းတမန်ဆောင်ရွက်နေတဲ့သူအများကြီးတဲ့မှာသူ့ကိုရွေးချယ်တဲ့အတွက်မျက်နှာပူမိသလိုဒီစုဟာသူ့တယောက်တည်းဆိုတာတဲ့လူဖွဲ့ကံပဲတဲ့အတွက်လည်းပါတယ်လို့ခံစားမိတဲ့အကြောင်းကိုစိုးဝင်းကပြောပါတယ်
လူသားတယောက်အနေနဲ့ကတော့ဘာဖြစ်ဖြစ်အတိမတ်ပြုခံရတာကိုဟိုကျင်းနေကြတယ်ပေါ့နော်ဆိုတော့အဲ့ဒီဘုံမြင့်တယ်ကျွန်တော်တို့ကျင်းနေပါတယ်ဒါပေမဲ့လည်းပဲဟိုတခြားတစ်ဖက်ကလည်းပဲပွင့်နေပြောရမှာဆိုလို့ရှိရင်တော့နည်းနည်းမျက်နှာပူစရာကောင်းတယ်ပေါ့လေဒါကြောင့်လဲဆိုတော့ကျွန်တော်တို့လူဖွဲ့စည်းမှာဒုက္ခဒုက္ခတွေလည်းများကြတယ်အဲ့ဒုက္ခဒုက္ခတွေနဲ့ပတ်သက်ပြီးတော့လည်းကိုယ်နိုင်တဲ့ဘက်ကနေပြီးတော့မှလုံနေကြတဲ့လူတဘုံကြီးပဲမီဒီယာလောကထဲမှာလည်းတဘုံကြီးပဲနှိရှိလာတာလုခဲ့တယ်ဒါပေမဲ့ကိုလုံနိုင်တဲ့အလုပ်ကိုကျိုးတော်တော်နဲ့ကျိုးစားလုပ်ခဲ့ပြီးတော့မှအတိမတ်မပြုခံရတဲ့လူတွေဒါရီရလည်းတပုံကြီးပဲလေဆိုတဲ့ခါကျတော့အဲ့လိုအခြေအနေကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ရွေးပြီးတော့မှအတိမတ်ပြုခံရတာမျက်နှာပူစရာတော့ကောင်းတာပဲအဲ့လိုမျိုးပြောချင်ပါတယ်ခင်ဗျာ
ဒီနေ့ရွေးချယ်ခံရတဲ့တခြားပုဂ္ဂိုလ်တွေကတော့ထိုင်းအိန္ဒိယဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတွေကဖြစ်ပါတယ်သတင်းစာဆရာကိုစိုးဝင်းဟာဆေးအစွက်ခင်မှာနှစ်ရှည်ထောင်ချခံရဘူးတဲ့နိုင်ငံအကျဉ်းသားဟောင်းတယောက်ဖြစ်တယ်လို့အေယာဝတီသတင်းဌာနRF မြန်မာပိုင်းသတင်းဌာနတွေနဲ့လက်တွဲလုပ်ကင်ခဲ့ပြီးလက်ရှိမှာမြန်မာနောင်သတင်းဌာနရဲ့အေဒီတာချုပ်အဖြစ်တာဝန်ယူလုပ်ကင်နေသူဖြစ်ပါတယ်။ကိုဆွေဝင်းဟာအင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့ကလေးလုပ်သားညှဉ်းပန်းနှိပ်စက်ခံရတဲ့ဖြစ်ရပ်အကျဉ်းထောင်တွေကအလုတ်ကျန်းစခန်းတွေကအခြေအနေတွေမြန်မာနိုင်ငံကမြေယာတင်းစီခံရတဲ့ဖြစ်ရပ်တွေလည်းဖော်ထုတ်ရေးသားခဲ့သူဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာစံပြပုဂ္ဂိုလ်ဖြစ်လူထုလေးစားတဲ့တမရာဟောင်းရာမွန်မက်ဆီဆီကိုကွန်ပျူပြီးသူကွယ်လွန်ခဲ့တဲ့1958ခုနှစ်ကစလို့သူ့နာမည်နဲ့တီစုကိုနှစ်ဆင့်ချီးမြှင့်နေတာပါ။မျိုးပြနဲ့ကြေးလက်ဖွံ့ဖြိုးရေး၊ဆင်းရဲမွတ်တေမှုတိုက်ဖျက်ရေး၊ပြည်သူ့ကျန်းမာရေး၊တဘောပတ်ဝန်းကျင်ထိန်းသိမ်းရေး၊ကောင်းမွန်တဲ့စီမံအုပ်ချုပ်ရေး၊ပညာရေး၊စီးပွားရေး၊လူခွင့်ရေး၊ယဉ်ကျေးမှုနဲ့အမှုပညာကဏ္ဍတွေမှာအကျိုးဖြစ်ထွန်းအောင်ဆွမ်းဆန်းတမန်ဆောင်ရွက်တဲ့သူတွေကိုရွေးချယ်ချီးမြှင့်နေတာဖြစ်ပါတယ်။ဒီအတွက်မဆေးဆေးစုကိုအာရှတိုက်ရဲ့နိုဘယ်ဆုလို့လည်းတင်စားခေါ်ဝေါ်ကြပါတယ်။ဒီစုစတင်ချင်းတဲ့ကာလကအခုချိန်ထိ62နှစ်အတွင်းမြန်မာနိုင်ငံကပုဂ္ဂိုလ်6ယောက်ရရှိမှုတဲ့အတွက်အခုကိုဆွေဝင်းနဲ့ဆိုရင်9ဦးမြောက်ရရှိတာဖြစ်ပါတယ်။အရင်ကစုရရှိထားတဲ့ပုဂ္ဂိုလ်တွေကတော့1959ခုနှစ်မှာသတင်းစာဆရာအက်ဒဝတ်လောယုံပရဟိတသမားဒေါ်တီတီ2002ခုနှစ်မှာတော့မေတော်ဈေးကန်းတီထောင်သူဒေါက်တာစင်တရာမောင်2009ခုနှစ်မှာလူခွင့်လှူရှာသူကစောဝါ2013ခုနှစ်မှာကချင်ပြည်နယ်ကလူမှုရေးလှုပ်ရှားသူလဖိုင်ဆန်းရော2015ခုနှစ်မှာရန်ကုန်နိုင်ငံကူညီမှုအသင်းဥက္ကဋ္ဌရုပ်ရှင်မင်းသားကိုကျော်သူတို့ဖြစ်ပါတယ်ခင်ဗျာ